ထိုင်းနိုင်ငံမှာကဘာလက်ခရီးသွားတွေအလာများတဲ့ချင်းမိုင်ပြည်နယ်ရဲ့ခရီးသွားလာခွင့်တွေအောက်တိုဘာလမှာခွင့်ပြုဖို့ထိုင်းဆိုရကမူလကကြီးမန်းခဲ့ပေမဲ့ကိုဗစ်ကပ်ရောဂါကိုထိန်းချုပ်ဖို့အခက်အခဲရှိနေတာကြောင့်နိုဝင်ဘာလကိုနောက်ဆုတ်ပြီးပြန်ဖွင့်ဖို့စီစဉ်နေပါတယ်။ဒါပေမဲ့ချင်းမိုင်မြို့နယ်တဲကဟင်းသီးဟင်းရွက်နဲ့တစ်တီးဈေးကြီးလို့လူသိများတဲ့တလာမိုင်ဈေးနဲ့တခြားမြို့နယ်တွေကဈေးတွေမှာအဆုလိုက်အပြုံလိုက်ကိုဗစ်ကပ်ရောဂါကူးစက်မှုတွေဖြစ်ခဲ့ပါတယ်။စုစုပေါင်းအတူပြုလူနာအခုရက်ပိုင်းတွင်980လောက်ရှိနေတာကြောင့်တလာမိုင်ဈေးကြီးကိုပိတ်လိုက်တယ်ဆိုပြီးချင်းမိုင်ပြည်နယ်အုပ်ချုပ်ရေးမှူးကဒီကနေ့အောက်တိုဘာလ14ရက်နေ့မှာကြေညာခဲ့ပါတယ်။ကိုဗစ်အတည်ပြုလူနာတွေထဲမှာမြန်မာနယ်ပွားရှမ်းတိုင်းရင်းသားတွေနဲ့မြန်မာရှေ့ပြောင်းလူသမားတွေလည်းပါဝင်ပါတယ်။တလာမိုင်ဈေးကြီးထဲမှာအလုသမားအများစုဟာမြန်မာပြည်ကလာတဲ့ရှမ်းတိုင်းရင်းသားရှေ့ပြောင်းလူသမားတွေဖြစ်ကြပါတယ်။ဈေးတွေပိတ်လိုက်တဲ့အတွက်တော့သူတို့အတွက်အလုတ်ကန်အခက်အခဲတွေဖြစ်သွားပါတယ်။တလာမိုင်ဈေးကြီးသာမကချင်းမိုင်မြို့နယ်တွေကချမ်းထူရစင်ဂိတ်ဆမ်ဆိုင်ဈေးနဲ့ဟန်တုံးဈေးတွေပါအရေးပေါ်ပိတ်ထားလိုက်ပြီဆိုပြီးချင်းမိုင်ကသတင်းတွေမှာဖော်ပြပါတယ်။ချင်းမိုင်ပြည်နယ်အုပ်ချုပ်ရေးမှူးမစ္စတာပတ်ဂျွန်ပရတ်စကူကတော့နိုဝင်ဘာလမှာခရီးသွားတွေအတွက်ပြန်ဖွင့်ပေးနိုင်မှာပါလို့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်။ကိုဗစ်ကရောဂါနဲ့ပတ်သက်လို့ကုသရေးကာကွယ်ရေးတွေကိုအသေးချာလှုပ်ဆောင်နေပါတယ်။အနီရောင်အဆင့်အဝါရောင်အဆင့်တွေတတ်မှတ်ပြီးလှုပ်ဆောင်နေပါတယ်။ချင်းမန်မြို့နယ်ထဲမှာကိုဗစ်ကူးစက်မှုတွေမြင့်တက်လာပြီးမဲ့ကျွန်တော်တို့ကရောဂါကိုထိန်းချုပ်ထားနိုင်ပါတယ်။အခုဆိုရင်ပြည်နယ်အတွင်းမှာ60ရာခိုင်နှုန်းကတော့ကိုဗစ်ကာကွယ်ဆေးထိုးပြီးပြီမို့နိုဝင်ဘာလ1ရက်နေ့မှာခရီးသွားတွေပြန်လည်ဖွင့်လှစ်နိုင်မှာဖြစ်ပါတယ်ဆိုပြီးပြောသွားပါတယ်။အောက်တိုဘာလထဲမှာချင်းမိုင်မြို့မှာကိုဗစ်ကန့်သတ်ချက်အတော်များများဖယ်ရှားပြီးပြန်ဖွင့်ဖို့ထိုင်းဆိုရကရည်မှန်းခဲ့ပေမဲ့အခုထိမဖွင့်နိုင်သေးတာကြောင့်ထိုင်းနိုင်ငံထဲမှာရှိနေတဲ့မြန်မာနိုင်ငံသားတွေလည်းချင်းမိုင်ကိုနယ်ကျော်ခရီးသွားလာခွင့်မရကြသေးပါဘူး။ထိုင်းနိုင်ငံတဲကအထင်ကရနေရာတွေကိုနိုဝင်ဘာလမှာပြန်ဖွင့်မယ်လို့ရည်ရွယ်ထားသလိုနယ်စပ်တွေကိုလည်း2022ခုနှစ်နှစ်ကူးပိုင်းမှာပြန်ဖွင့်ဖို့တော့မျှော်မှန်းထားတာတွေ့ရတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားရေးတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။သူတို့ထိုင်းနိုင်ငံတဲမှာရှိတဲ့ဥမာအထင်ကရတွေခရီးသွားလာဒီနေရာမှာခီးသွလာရေးနဲ့ပတ်သက်ပြီးတော့အထင်ကြီးဖြစ်တဲ့ဖူကက်တို့လိုချင်းမိုင်တို့လိုဘန်ကောက်တို့လိုဟာတွေဖွင့်ပါလေ။အဲ့ဒါကတော့အော်တိုဘာ၁ရက်နေ့တုန်းကသူတို့ကနေပြီးတော့ဟိုဟာဖြစ်တာဒီမှန်းတာပဲ။ဆိုတော့အဲ့ဒီကူးစက်မှုတွေကမတည်ပြီးတော့ပျံသွားမှုတွေကမတည်ပြီးတော့ပေါ်လာတဲ့နေသက်တွေကဖွင့်ဖို့ဆိုတာပြီးမိုင်တို့ပြီးမိုင်ပေါ့နော်။အဲကျွန်တော်ဇန်နဝါရီ၁ရက်ကနေ၁၆ရက်နေ့ပါတယ်သူတို့ပြင်ညာထားတာတော့တွေ့တယ်လေ။အခုတော့လောဆိုတော့ကြီးရွယ်ထားတာပဲပေါ့နော်။တကယ်တဲ့အချိန်လေးကောင်းရင်တော့ဖွင့်ပါတော့။
ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာသက်တမ်း83,000ကျော်ရှိပြီးအောက်တိုဘာလ14ရက်နေ့တနေ့ထဲမှာပဲအတည်ပြုလူနာ100,000ကျော်ရှိနေပါတယ်။တည်ဆုံးသူစုစုပေါင်းကလည်း18,000နီးပါးရှိနေပြီဆိုပြီးထိုင်းကျန်းမာရေးဌာနကတရားဝင်သတင်းထုတ်ပြန်ထားပါတယ်။ကူးစက်မှုတွေရောကြလာစေဖို့အတွက်စက်တင်ဘာလကစပြီးကိုဗစ်ကာကွယ်ဆေးတွေကိုတနိုင်ငံလုံးအနှံ့လေးလအတွင်းအပြီးထွန်းနှံ့နိုင်ဖို့စီစဉ်ထားပေမဲ့ကာကွယ်ဆေးထိုးနိုင်မှုကလည်းရည်မှန်းသလောက်မပြီးသေးပါဘူးမြန်မာရှေ့ပြောင်းလူသမားအများစုကလည်းကိုဗစ်ကာကွယ်ဆေးထိုးနိုင်ကြဖို့စောင့်ဆိုင်းနေရဆဲဖြစ်ပါတယ်ချင်းမိုင်ပြည်နယ်ထဲမှာတည်းကိုဗစ်ကာကွယ်ဆေးထိုးဖို့စည်ရင်းပေးသွင်းထားသူတိတ်နေချီရှိတာမို့ဘလောက်ကြာအောင်စောင့်ရအောင်မလဲဆိုတာမသိသေးဘူးဆိုပြီးမြန်မာရှေ့ပြောင်းလူသမားတွေကပြောကြပါတယ်ရှင်